မြန်မာနိုင်ငံမှာနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုနဲ့ဆွဆွဲခံထားရတဲ့ရှမ်းတိုင်းရင်းသားခေါင်းဆောင်10ဦးကိုချက်ချင်းပြန်လွှတ်ပေးဖို့ရုရှားအစိုးရကတောင်းဆိုလိုက်ပါတယ်။ရုရှားနိုင်ငံသား၏အငယ်တန်းဝင်ကြီးဒေါက်ဂလတ်အလက်ဇန်ဒါကဗိုလ်ချုပ်စီထင်တဲ့ခွန်ထုံးဦးအပါအဝင်ဖေဖော်ဝါရီလအစောပိုင်းကဖမ်းဆီးခံထားခဲ့ရတဲ့အဲဒီရှမ်းတိုင်းရင်းသားခေါင်းဆောင်တွေရဲ့အရေးကိုအထူးစိုးရိမ်မခင်ဖြစ်ရကြောင်းရန်ကုန်မြို့ဗြိတိရှ်တန်ယုံကဒီနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာပါရှိပါတယ်။နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုဆွဆွဲချက်တွေဟာမျှတမှုမရှိတဲ့အပြင်နိုင်ငံရေးသမားတွေကိုအမျိုးသားညီလာခံမှာပါဝင်နိုင်ခြင်းမရှိအောင်တမင်ယူရထားတဲ့ပုံရှိနေတယ်လို့မစ္စတာအလက်ဇန်ဒါကပြောကြားခဲ့ပါတယ်။မြန်မာစစ်အစိုးရဟာဖွဲ့စည်းပုံအခြေခံဥပဒေသိရေးဆွဲရေးအတွက်အမျိုးသားညီလာခံကိုခေါ်ယူကျင်းပနေပါတယ်။အနောက်နိုင်ငံတွေကတော့အဲ့ဒီညီလာခံမှာဒီမိုကရေစီရေးလိုလားတဲ့နိုင်ငံရေးပါတီအဖွဲ့အစည်းတွေပါဝင်ခြင်းမရှိတဲ့အတွက်ဒီညီလာခံကြီးဟာတရားမဝင်ဘူးလို့ယူဆထားကြပါ